မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဇူလိုင်လ19ရက်ကြာတာပြင်းညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ19.25ရုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်တွေကိုကျမအများသိစင်အောင်ကတာဝန်တင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝန်ဆွတ်ဖက်ခဲ့တဲ့အကြောင်းအမေရိကန်ထောက်လှမ်ရေးအသံဝင်ရဲ့သုံးသပ်ချက်ကိုသမ္မတထရန့်ကလက်ခံမခံဆိုတဲ့ပေါ်အင်ဗျူရိုမှာရှုပ်ထွေးနေဆဲဖြစ်ပါတယ်။မြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုအခြေအနေတွေဟာစိုးရိမ်စရာကောင်းလောက်တဲ့အခြေအနေမှာရှိနေဆဲဖြစ်တဲ့အကြောင်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငိထိုင်နေသူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမှာတော့ဒီကနေ့ကျင်းပတဲ့အာဇာနည်နေ့အခမ်းအနားကိုရန်ကုန်အာဇာနည်ဗိမာန်အပြင်အခြားအထင်ကရနေရာတွေနဲ့တခြားတိုင်းနဲ့ပြည်နယ်တွေမှာလည်းကျင်းပခဲ့ပါဗျာ
။လက်ရှိအာဇာနည်မြောက်အာဇာနည်နေ့အခမ်းအနားကိုကျွန်တော်တို့ပြသမဲ့နေရာတော့၄ခုပေါ့နော်။ဓမ္မတိကကျွန်တော်တို့ပို့ကြအောင်ဆန်းတဲ့
အတွင်းဝင်များယုံဟောင်းမှာအာဇာနည်နေ့ကျင်းပဖို့ပြင်ဆင်တာနဲ့ပတ်သက်လို့တာဝန်ရှိသူကိုဇွဲရဲဝင့်ပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူထိုင်းမြန်မာနယ်စပ်မှာလည်းအာဇာနည်နေ့အထိမ်းအမှတ်အခမ်းအနားကျင်းပတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်မကြသေးခင်ကသွားခဲ့တဲ့နိုင်ငံသားခီးစဉ်ပေါ်ပြည်ရင်းပြည်ပမှာဝေဖန်မှုတွေထွက်ပေါ်နေတဲ့အကြောင်းနဲ့အတူ2016အမေရိကန်သမ္မတရွေးကောက်ပွဲဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့အပေါ်ရုရှားဘက်ကအမေရိကန်ကိုစစ်ဆေးမေးမြန်းမှုတောင်းဆိုလိုက်တာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပယ်ချလိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ဒီလိုသတင်းစောင့်မတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိငီထိုက်တို့ကကြီးညာပေးပါအောင်ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝန်ဆွတ်ဖက်ခဲ့ကြောင်းအမေရိကန်ထောက်လှမ်ရေးတိုင်ဝမ်ရဲ့သုံးသပ်ချက်ကိုသမ္မတဒေါ်နယ်ထရမ့်လက်ခံမခံဆိုတဲ့ပေါ်သမ္မတအင်ဗျူရိုမှာရှုပ်ထွေးနေဆဲဖြစ်ပါတယ်။မနေ့ကအစိုးရအဖွဲ့အစည်းအဝေးအတွင်းရုရှားကအမေရိကန်တို့ချင်းချောက်မှုတရားဖြစ်ရှိနေတုံးမလားဆိုတဲ့အမေကိုတော့သမ္မတထရန့်ကခေါင်းခါပြပြီးချင်းချောက်မှုဖြစ်မရှိတော့တဲ့အကြောင်းပြောခဲ့တာပါ။နိုင်ပိုင်းကသတင်းစာရှင်းလင်းပွဲမှာတော့အင်ဗျူရိုပြန်ကြားရေးရရှိဆာရာဟက်ဂဘီဆန်ဒါစ်ကသမ္မတအနေနဲ့မေးခွန်းကိုအပြည့်မပေးလို့ရောင်းညှင်းဆန်ခဲ့တာဖြစ်ပြီးသတင်းတောက်ရဲ့မေးခွန်းကိုတိုက်ရိုက်ဖြေပြတာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်။သမ္မတအနေနဲ့အမေရိကန်ရွေးကောက်ပွဲကိုရုရှားကပြစ်မှတ်ထားတယ်လို့ယုံကြည်ထားကြောင်းလည်းပြောဆိုခဲ့တာပါ။သမ္မတရဲ့မှတ်ချက်အတွက်ရှင်းရှင်းလင်းလင်းဖြည့်ဖြည့်ဖို့သတင်းတောက်တွေကထပ်မံမေးခွန်းထုတ်တဲ့နေရာမှာတော့သူ့အနေနဲ့သမ္မတရဲ့သဘောထားအတိုင်းရှင်းပြနေရတာဖြစ်ပြီးပြင်ဆင်ပြောဆိုတာမဟုတ်ကြောင်းလည်းပြောခွင့်ရကတုံ့ပြန်ခဲ့ပါတယ်။သတင်းတောက်တော်တော်များကတော့ဖြည့်ရှင်းချက်ပေါ်ဘဝင်မကြခဲ့ကြပါဘူး။အစိုးရအဖွဲ့အစည်းအဝေးကိုတက်ရောက်ခဲ့သူတွေချို့ကတော့ ABC သတင်းဌာနကသတင်းတောက်ရဲ့မင်းမြန်းချက်ကိုသမ္မတကခတ်တူတူဖြည့်ချခဲ့တာလို့သာနားလည်ထားတဲ့အကြောင်းလည်းလူသိရှင်များပြောဆိုထားကြပါတယ်။ပြောခွင့်ရကသတင်းစာလဲရှင်းလင်းပွဲမှာရှင်းလင်းချက်ထုတ်ပြန်ခဲ့ပြီးသိမ့်ကြင်အင်ဗျူရိုမှာပဲသမ္မတထရန့်နဲ့တွေ့တဲ့အခါ VOA ပါဝင်သတင်းဌာနတွေကထပ်မံမင်းမြန်းရမှာတစုံတရာသမ္မတကအပြည့်ပေးမသွားပါဘူး။ဒါပေမဲ့လည်းမနေ့နောက်မနေ့က CVS သတင်းဌာနရဲ့ညနေခင်းအစီအစဉ်ထုတ်လင်းချက်မှာတော့သမ္မတထရန့်က2016သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝင်နှောက်ယှက်တာမှန်ကန်ကြောင်းနဲ့သမ္မတဗလာဒီမီယာပူတင်အနေနဲ့တိုင်းပြည်ကိုအုပ်ချုပ်နေသူဖြစ်တာကြောင့်တာဝန်ရှိကြောင်းလည်းပြောဆိုခဲ့ပါတယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်မှုမှာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်လက်ခံရရှိခဲ့တဲ့ထောက်လှမ်းရေးအချက်အလက်ပမာဏကိုမနေ့ဗုဒ္ဓဟူးနေ့ထုတ်နယူးယောက်တိုင်းစ်သတင်းစာကြီးမှာဖော်ပြလိုက်ပါတယ်။သမ္မတထရန့်ကတော့ရုရှားသမ္မတပူတင်နဲ့ပြီးခဲ့တဲ့တနင်္လာနေ့ဟယ်စင်ကီမြို့တော်မှာတွေ့ဆုံဆွေးနွေးမှုနောက်ပိုင်းအရင်းကလက်တင်ခံထားတဲ့ထောက်လှမ်းရေးအတိုင်းအဝန်းရဲ့ကောက်ချက်အပေါ်ရှင်းအောင်မညီတဲ့ကြီးညာချက်တွေထုတ်ခဲ့တာအပါအဝင်ဒီမိုကရက်ဟီလာရီကလင်တန်ကိုအနိုင်ရခဲ့တဲ့ရွေးကောက်ပွဲမှာရုရှားဆိုရရဲ့အခန်းကဏ္ဍကိုအာယုံလွှဲသွားစေဖို့သမ္မတထရန့်ဘက်ကဒီဇိုင်းမှတ်မှတ်ကြိုးပမ်းမှုကိုသတင်းကဖော်ထုတ်ထားတာပါ။အမေရိကန်သမ္မတအဖြစ်ဂျန်သစ္စာချိန်ဆဖို့သတင်းနှစ်ပတ်အလို2019ခုနှစ်ဇန်နဝါရီလ6ရက်နေ့မှာရုရှားတို့ဂျာဝင်နှောက်ယှက်မှုနဲ့ပတ်သက်ပြီးထရန့်အနေနဲ့ပထမဆုံးအကြိမ်သိရှိခဲ့တာလို့လဲနယူးယောက်တိုင်းစ်သတင်းစာကဖော်ပြပါတယ်။အဲ့ဒီနေ့ကနယူးယောက်ကထရန့်တာဝါမှာဗဟိုထောက်လှမ်းရေးအေဂျင်စီ CIA ညွှန်ကြားမှူးဂျွန်ဘရန်နန်အဲ့ဒီအချိန်ကတာဝန်ယူခဲ့ကြတဲ့မြို့သားထောက်လှမ်းရေးအေဂျင်စီညွှန်ကြားမှူးဂျိမ်းစ်ကလပ်ပါပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားမှူးဂျိမ်းစ်ကိုမီအမျိုးသားလုံခြုံရေးအေဂျင်စီညွှန်ကြားမှူးဗိုလ်ချုပ်ကြီးမိုက်ရော်ဂျာစ်တို့နဲ့တွေ့ဆုံမှုအတွင်သိရှိခဲ့တာဖြစ်ပါတယ်။ရုရှားသမ္မတပူတင်နဲ့ရင်းနှီးတဲ့ထိတ်တန့်လျှို့ဝှက်သတင်းရင်းမြစ်ထံကအချက်အလက်တွေရုရှားစစ်တပ်အရာရှိတွေထံကအီးမေးလ်တွေနဲ့စာတို့တွေအပါအဝင်အင်တာနက်ထိုးဖောက်ဝင်ရောက် ဖို့လုံခြံသတင်းတွေဖြန့်ဝေရေးလှုပ်ရှားမှုမှာရုရှားသမ္မတပူတင်ကပုဂ္ဂိုလ်ရေးအရာညွှန်ကြားခဲ့တဲ့ထိပ်တန်းလျှို့ဝှက်အချက်လက်တွေကိုရွေးကောက်ခံသမ္မတထရန့်ကိုအရာရှိကြီးတွေကပေးအပ်ခဲ့တာဖြစ်ပါတယ်
ရုရှားဆိုရအမေရိကန်မှာစိတ်ဝမ်းကွဲပြားမှုတွေပေါ်ပေါက်ဆက်လက်ကြိုးပမ်းနေစေဖြစ်ကြောင်းအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကြီးကခရစ်စတိုဖာရေးကပြောလိုက်ပါတယ်။ခြေတင်ဖြစ်စရာကိစ္စတွေမှာအမေရိကန်နိုင်ငံသားတွေကြားလိုလိုလှည့်စားနိုင်အောင်ရုရှားကလျှို့ဝှက်ထောက်လှမ်းရေးတွေကိုတုံးနေတဲ့အကြောင်းကော်လိုရိုပြည်နယ်မှာမနေ့တုန်းကကျင်းပခဲ့တဲ့ ESPAN လွန်ညွှန်ရေးဆိုင်ရာနီနိုဖလေဝဲတွင် FBI ညွှန်ကြားရေးမှူးချုပ်ကပြောဆိုလိုက်တာပါ။လက်တလုံးမှာရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အခြေခံအဆောက်အုံတွေကိုအတိအကျပြတ်မှတ်ထားတိုက်ခိုက်ဖို့ကြိုးပမ်းမှုမျိုးမတွေ့ရသေးပေမဲ့လွှမ်းမိုးဆွတ်ဖက်ဖို့ကြိုးပမ်းတဲ့စီစဉ်တွေရှိနေပြီးနောက်တစ်ဆင့်တက်လာနိုင်တဲ့အလားအလာတွေရှိနေတဲ့အကြောင်းလည်းပြောဆိုသွားပါတယ်။ဒီအတွက်ရုရှားရဲ့ချင်းချောက်မှုအန်ဒီယာကိုလေးလေးလေးနဲ့သဘောထားဖို့လိုအပ်တယ်လို့သူ့အနေနဲ့ရှုမြင်ကြောင်းလည်းပြောဆိုခဲ့တာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်နောက်ဆက်ခဲ့ကြောင်းအမေရိကန်ထောက်လှမ်တိုင်ဝမ်ရဲ့တုံ့တက်ချက်ကိုသမ္မတထရန့်ကလက်ခံမခံဝါရှင်တန်နိုင်ငံရေးလောကမှာအခြေရင်ဖြစ်နေခဲ့ပြီးနောက်တစ်ရက်မှာပဲ FBI ကြီးကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။
အစ္စရေးတို့တင်ပိုက်ထားတဲ့ဂိုလန်ကုန်းမြစ်အနီးဆီးရီးယားနိုင်ငံအနောက်တောင်ပိုင်းဒေသတစ်ခုမှာဆီးရီးယားတပုံတွေကလက်နက်ချဖို့သဘောတူလိုက်ကြောင်းဖော်ပြနေကြပါတယ်။ဒီသဘောတူညီချက်အရဆီးရီးယားအစိုးရတပ်ဖွဲ့တွေက El Quantara ပြည်နယ်ကိုပြန်ဆုတ်မှာဖြစ်ပါတယ်။သဘောတူညီချက်မှာမပါဝင်လို့တဲ့တပုံတွေကိုတော့ဆီးရီးယားနိုင်ငံတွင်းကတပုံတို့ထိန်းချုပ်ရာနေမြေတွေကိုသွားခွင့်ပြုမှာလည်းဖြစ်ပါတယ်။ရုရှားတပ်ဖွဲ့တွေအခုအညီနဲ့ဆီးရီးယားတပ်ဖွဲ့တွေကတပုံတို့ထိန်းချုပ်ထားစေဖြစ်တဲ့နိုင်ငံအနောက်တောင်ပိုင်းကနောက်ဆုံးလက်ကျန်ဒေသကိုပြန်လည်သိမ်းပိုင်နိုင်ရေးထိုးစစ်ဆင်နေတာဖြစ်ပါတယ်။လူပေါင်း136,000လောက်ပိတ်မိနေတာပါ။ Israel က1968ခုနှစ်မှာဖြစ်ခဲ့တဲ့6ရက်ကြာစစ်ပွဲအတွင်းဆီးရီးယားရဲ့ဂိုလန်ကုန်းမြစ်ကိုသိမ်းယူထားတာဖြစ်ပါတယ်။1984ခုနှစ်မှာတော့နှစ်နိုင်ငံနယ်စပ်တစ်လျှောက်စစ်မဲ့ဇုန်ကိုဖော်ဆောင်ခဲ့တာပါ။တချိန်တည်းမှာပဲဆီးရီးယားအစိုးရကိုထောက်ခံတဲ့နိုင်ငံမြောက်ပိုင်းကဖိုဝါနဲ့ကီဖရာယာမြို့တွေကဒေသခံအနည်းဆုံး 9,000 လောက်ကိုတော့ဒီကနေ့အစောပိုင်းမှာပဲဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ပြီးဖြစ်ပါတယ်ရှင်
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြတင်းနေမှာအာယုံရောထိခဲ့ပြီးလူသေးစေလောက်တဲ့အစိမ့်နဲ့ရုရှားထောက်လှမ်းရောင်းတဲ့သမီးပြည်သူတွေကိုတက်ခတ်ခတ်မှုရဲ့နောက်ကွယ်ကတန်တရားရှိသူတွေကိုရဲတပ်ဖွဲ့ကပေါ်ထုတ်သိရှိထားပြီးဖြစ်တဲ့အကြောင်းရုရှားသတင်းဌာနတစ်ခုကဖော်ပြလိုက်ပါတယ်။လွန်ကျွေးကင်မရာမှတ်တမ်းတင်ဗီဒီယိုတွေနဲ့အခင်းဖြစ်ပွားချိန်မှာနိုင်ငံတွင်းဝင်ရောက်လာသူတွေရဲ့စီးရင်တွေကိုတိုက်ဆိုင်စစ်ဆေးပြီးစုံစမ်းစစ်ဆေးသူတွေကအတည်ပြုရမှာရုရှားနိုင်ငံသားတွေဖြစ်တယ်ဆိုတာသိကြတဲ့အကြောင်း Press Association သတင်းဌာနကသတင်းရင်းမြစ်တစ်ခုကိုကိုကဖော်ပြလိုက်တာပါ။မလာရဲမှာတော့ဆယ်လစ်ပရီမျိုးမှာရုရှားနှစ်ဖက်တရှိအောင်ဆာဂေးစကရပယ်နဲ့သမီးဖြစ်သူယူလီယာတို့ကိုအစိမ့်နဲ့တိုက်ခိုက်မှုမှာရုရှားတော်တော်များပါဝင်ကြောင်းလည်းသတင်းကဖော်ပြထားပါတယ်။တိုက်ခိုက်မှုမှာအသုံးပြုခဲ့တဲ့အစိမ့်ဟာတချင်းကဆိုဗီယက်ယူနီယံလက်ထက်1980နဲ့80ပြည့်လုံနှစ်တွေမှာထုတ်လုပ်ခဲ့တဲ့စစ်ဖက်သုံးနိုဗီချော့ခ်အာယုံကြောထိခိုက်စေတဲ့အစိမ့်မျိုးစားဖြစ်ကြောင်းလည်းကုလသမဂ္ဂဒါရုလက်နက်တားဆီးရေးအဖွဲ့ OPCW ကလည်းနောက်ပိုင်းမှာအတည်ပြုထားတာပါ။
အစ္စရေးနိုင်ငံမှာဂျူးအခြေကျအင်အားတွေကိုအပပီဂျူးလူမျိုးတွေသာကိုယ်ပိုင်ပြတ်ထန်းခွင့်ရမယ်အကြီးအကျယ်ငင်းပွားစရာဥပဒေတရက်ကိုဒီကနေ့ကြာသပတေးနေ့အစောပိုင်းမှာလွှတ်တော်ကအတည်ပြုလိုက်ပါတယ်လွှတ်တော်တွင်၈နှစ်ကြာအကြိမ်နဲ့ဆွေးနွေးခဲ့ကြရပြီးတဲ့နောက်ထောက်ခံမဲ62မဲကန့်ကွက်မဲ55မဲနဲ့အတည်ပြုလိုက်တဲ့ဥပဒေအပေါ်အထူးသဖြင့်လွှတ်တော်ရင်းကအာရတ်လွှတ်တော်မှတ်တွေကပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်အစ္စရေးလွှတ်တော်အာရတ်ညွန်ပေါင်းအဖွဲ့ရဲ့အကြီးအကဲIman order ကတော့မကောင်းဆိုးရွားဥပဒေလို့သုံးနှုန်းပြောဆိုဝေဖန်ပါတယ်ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကတော့ဒီဥပဒေကြမ်းဟာအစ္စရေးနိုင်ငံရဲ့တမိုင်းမာရောကမ္ဘာတစ်လောကဂျူးလူမျိုးတိုင်းဟာဂျူးတွေရဲ့အဆက်အနွယ်ဖြစ်တယ်ဆိုတော့ဇီယွန်ဝါဒမှာပါအရေးကြီးတဲ့မှတ်တိုက်တစ်ခုဖြစ်တယ်လို့ချီးကျူးပြောဆိုပါတယ်ဒီနိုင်ငံဟာဂျူးတွေရဲ့နိုင်ငံဖြစ်တယ်ဒါပေမဲ့နိုင်ငံကိုမတည်မငြိမ်ဖြစ်အောင်ကြိုးပမ်းနေသူတချို့ရှိပြီးနိုင်ငံတည်ရှိမှုနဲ့အခွင့်အရေးတွေကိုအခြေပြက်အောင်လုပ်နေကြတယ်ဒါကြောင့်လဲဥပဒေတရက်ကိုခိုင်ခိုင်မာမာပြတ်ထန်းရတာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ကပြောဆိုသွားပါတယ်။အာရတ်နယ်ပေါ်အစ္စရေးနိုင်ငံသားတွေအနေနဲ့ပြည်သူအခွင့်အရေးအပြည့်အဝရဖို့အာမခံထားတာပါ။ဒါပေမဲ့လဲခွဲခြားဆက်ဆံမှုတွေရှိတယ်ဆိုပြီးလဲဝေဖန်မှုတွေအများအပြားရှိနေပါတယ်။
မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုအခြေအနေတွေဟာစိုးရိမ်စရာကောင်းလောက်တဲ့အခြေအနေမှာရှိနေစေဖြစ်ကြောင်းပြစ်ကတ်တွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်ကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုမကြာသေးငါးမှာရောက်လာတဲ့ရိုဟင်ဂျာတွေထံကသိခဲ့ရတဲ့အကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကပြောလိုက်ပါတယ်။နောက်ထပ်ရောက်လာသူတွေကစီးပွားရေးအရာပိုအဆင်ပြေတဲ့သူတွေကိုတွေ့ဆုံမေးမြန်းရမှာအကျဉ်းဖက်မှုတွေနဲ့အပြစ်ပေးအရေးယူခံရတာတွေစာဝင်နေရေးအခြေခံလိုအပ်ချက်တွေဖျက်တောက်ခံထားရတာတွေလိုခက်ခဲကြမ်းတက်တဲ့အခြေအနေတွေကြောင့်နေရက်ကိုစွန့်ခွာခဲ့ရတာကိုတွေ့ရှိခဲ့ရကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အဆုံးသတ်ဖြစ်ဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားတာပါဒုက္ခသည်တွေဟာသူတို့ဘဝအနာဂတ်နဲ့ပတ်သက်လို့မင်းကိုထုတ်ခဲ့တာတွေရှိခဲ့ကြပြီးသူတို့ခံစားနေရတဲ့ဒုက္ခတွေရောပါရေးတရားဥပဒေကိုလေးစားလိုက်နိုင်ရင်းနဲ့တရားမျှတမှုရှိအာမခံချက်ရှိဖို့ကသာပြဿနာရဲ့အဖြစ်ဖြစ်တဲ့အကြောင်းလဲအဖွဲ့ဝင်သုံးဦးပါအချက်အလက်ရှာဖွေရေးအဖွဲ့ကိုဦးဆောင်သူအင်ဒိုနီးရှားရှင်နေဂျောမာဇူကီဒါရက်မန်ကပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့ ARS စွန့်ရအုပ်စုကလူညိုရေးကင်းစကန်တွေကိုစီးနင်းတက်ခဲ့တာကိုမြန်မာလူညိုရေးတပ်ဖွဲ့တွေကတုံ့ပြန်ချင်မုံရမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေစူးစူးဝါကျူးလွန်ကြောင်းဆွဆွဲချက်တွေထုတ်ပေါ်ရကလူခွင့်ရေးကောင်စီကအချက်အလက်ရှာဖွေရေးဖွဲ့စည်းစုံစမ်းမှုစီစဉ်ထားတာပါမြန်မာဆွေးရတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားသလိုရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြည်တွင်းမှာစုံစမ်းစစ်ဆေးမှုတွေရှိတဲ့အတွက်လူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးဖွဲ့ကိုလည်းလက်မခံပဲညှင်းဆန်ထားပါတယ
် Facebook လူမှုခွင့်ရပေါ်မှာအကြမ်းဖက်မှုတွေကိုဥတီသွားနိုင်တဲ့အချက်အလက်မှတွေကိုစပြီးဖယ်ရှားတော့မယ်လို့ Facebook ကပြောဆိုလိုက်ပါတယ်နိုင်ငံတချို့တွေမှာကိုရီးလက်ရောက်ကျူးလွန်မှုတွေကိုဖြစ်စေနိုင်တဲ့သတင်းမှာဖြန့်ဝေမှုတွေရှိနေတယ်လို့မနေ့ပုတ်ထူးနေ့ကအမေရိကန်လူမှုခွင့်ရကုမ္ပဏီ Facebook ကသူ့ရဲ့မူဝါဒကိုကြေညာတာမှာထည့်သွင်းပြောဆိုထားပါတယ်မမမကန်ဓာတ်ပုံတွေ Facebook ပေါ်ကရေးသားချက်တွေအပါအဝင်သတင်းအချက်အလက်တွေကိုဒေတာကန်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးစီးစစ်ဆောင်ရွက်မယ်လို့ Facebook ကုမ္ပဏီကပြောဆိုခဲ့ပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကြီးညာသွားခဲ့တာပါVOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲဓာတ်ရိုက်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာရီကိုတင်ဆက်ပေးခြင်းပါတယ်။ရန်ကုန်မြို့အာဇာနီပိတ်မှန်မှာကျင်းပတဲ့82ကြိမ်မြောက်အာဇာနီနေ့နိုင်ငံတော်အခမ်းအနားကိုဒုသမ္မတဦးမြင့်စွေဦးဆောင်တဲ့အစိုးရအဖွဲ့နဲ့လွှတ်တော်ဥက္ကဋ္ဌတွေတက်ရောက်တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်လည်းတက်ရောက်ဂါရဝပြုခဲ့ပါတယ်။အာဇာနီပိတ်မှန်မှာပြုလုပ်တဲ့နိုင်ငံတော်အခမ်းအနားပြင်အာဇာနီခေါင်းဆောင်တွေလှုပ်ကြံခံရတဲ့ရန်ကုန်အတွင်းဝင်ရုံးဟောင်းနဲ့အခြားမြို့အသီးသီးမှာလည်းအာဇာနီနေ့အခမ်းအနားတွေကျင်းပခဲ့ကြပါတယ်။ဒီအကြောင်းကို VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ
်။ဒီကနေ့ကျင်းပတဲ့အာဇာနီနေ့နိုင်ငံတော်အခမ်းအနားဟာအနာဒီအစိုးရလက်ထက်မှာတတိယအကြိမ်မြောက်ကျင်းပတဲ့အခမ်းအနားဖြစ်ပါတယ်။ရန်ကုန်အာဇာနီဘိမ့်မှန်အပြင်အခြားအထင်ကရနေရာတွေနဲ့အခြားတိုင်းနဲ့ပြည်နယ်တွေမှာလည်းအာဇာနီနေ့ကိုအရင်ကထပ်ဆရင်တဖြည်းဖြည်းနဲ့ကြဲကြဲပြန့်ပြန့်လှုပ်လာတာတွေတွေ့ရပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာလည်းအနာဒီအစိုးရလက်ထက်၃နှစ်စလုံးအာဇာနီနေ့အခမ်းအနားကိုတက်ရောက်ခဲ့တာပါ။ရန်ကုန်မြို့အပြင်အခြားတိုင်းနဲ့ပြည်နယ်နေရာအနှံ့တွေမှာလည်းသက်ဆိုင်ရာဒေသအစိုးရအဖွဲ့တွေကဥဆောင်ကျင်းပလျက်ရှိပါတယ်။ရန်ကုန်မှာတော့အာဇာနီနေ့အခမ်းအနားတွေကိုအာဇာနီဘိမ့်မှန်အပြင်ဗိုလ်ချုပ်နေထိုင်ခဲ့တဲ့အိမ်အာဇာနီခေါင်းဆောင်တွေလှုပ်ကြံခံခဲ့ရတဲ့အတွင်းဝင်ရုံးနဲ့ဗိုလ်ချုပ်ကျေးရွာရှိတဲ့နေရာတွေမှာကျင်းပခဲ့ပါတယ်။အာဇာနီဘိမ့်မှန်အပြင်ဗိုလ်ချုပ်အောင်ဆန်းတို့လှုပ်ကြံတဲ့တချိန်ကအတွင်းဝင်များရုံးဟာလည်းအာဇာနီနေ့အခမ်းအနားကိုရန်ကုန်မြို့တော်ဝင်ကဥဆောင်ကျင်းပပါရယ်အတွင်းဝင်များယုံဟောင်းမှာအာဇာနီနေ့ကျင်းပဖို့ပြင်ဆင်ထားတာနဲ့ပတ်သက်လို့အတွင်းဝင်ယုံပြုပြင်ထိန်းသိမ်းရေးလုပ်ငန်းဆိုင်ရာတည်င်းနဲ့ပြန်ကြားရေးအဖွဲ့ကကိုဇွဲရဲရင်ကတော့ဒီနေ့အာဇာနီနေ့အထိမ်းအမှတ်အတွက်အတွင်းဝင်ယုံမှာပြင်ဆင်ထားတာရင်းနဲ့ပတ်သက်ပြီးအခုလိုပြောပြသွားတာပါ
လက်ရှိအစစ်အမြောက်အာဇာနီနေ့အခမ်းအနားကိုကျွန်တော်တို့ပြသမဲ့အရာကတော့၄ခုပေါ့နော်မတိကကျွန်တော်တို့ဘိုးကျောင်းအောင်ဆန်းနဲ့အာဇာနီခေါင်းဆောင်ကြီးကြီးကြာဆုံးပြီးရက်သက်တစ်ပတ်အတွင်းမှာကျွန်တော်တို့ထိမ့်မတ်ပြင်းနဲ့တိဆောက်ထားတဲ့အာဇာနီထိမ့်မတ်ကြောက်တိုင်ဖြစ်ပါတယ်။နောက်တစ်ခုကကျွန်တော်တို့1948ဇန်နဝါရီလ4ရက်နေ့မှာရရှိခဲ့တဲ့လွတ်လပ်ရေးမှာကျွန်တော်တို့မြန်မာနိုင်ငံအလံတော်ကိုလွတ်တင်တဲ့နိုင်ငံတော်အလံလွတ်တင်ရာမူလအလံတိုင်ကျွန်တော်တို့ဟိုပြင်ဆင်ပြီးအခြေအနေကိုပြန်တွေ့ရမှာဖြစ်ပါတယ်။နောက်တစ်ခုကမြန်မာနိုင်ငံရဲ့ပထမအုပ်ဆုံးအခြေခံဥပဒေလူကြောင်ရေးဆွဲခဲ့တဲ့မြန်မာနိုင်ငံရဲ့သမိုင်းမှာရေးပါလာတဲ့တိုင်းပြည်ပြည်ပြတ်တော်ကိုကျွန်တော်တို့ပြသတာမှာဖြစ်ပါတယ်
အတွင်းဝင်များယုံကိုပြီးခဲ့တဲ့2015ခုနှစ်ကစပြီးအာဇာနည်နေ့ရောက်တိုင်းပြည်သူအများဝင်ရောက်လေ့လာနိုင်အောင်ဖွင့်လှစ်ပေးလေရှိပါတယ်ဒီနှစ်82နှစ်ပြည့်မှာတော့အဆောက်အဦကြန့်ခိုင်မှုအားနည်းနေတာကြောင့်အရင်နှစ်တွေကလိုဖွင့်လှစ်ပြသနိုင်ခြင်းမရှိပါဘူးအတွင်းဝင်များယုံကိုပြုပြင်မိုးမှန်နေတာတွေကိုလာရောက်လေ့လာတဲ့ဖာသာစိုးမြင့်ကတော့သူ့အနေနဲ့နှစ်ပေါင်း40ကျော်အတွင်းပထမဆုံးအကြိမ်နေနဲ့လာရောက်လေ့လာတာဖြစ်တယ်လို့ဆိုပါတယ်
တော့အရင်တော့ကဝင်လို့မရဘူးလေ။ဟုတ်တော့ဘောင်းဆိုတော့ခုကတော့ဝင်နေတယ်။မမနေတယ်။တကယ်ဟိုချဆွင်းတဲ့အခန်းတွေတော့ဒီတော့ချောက်ကြတော့။ဒါစင်းနဲ့ဥပ္ပဒေအောင်မထားတော့ဘူး။ခုတော့အဲ့ဒါလေးတော့ချစ်ကမြရလေးကိုချင်ပါလေ။ဒီနေ့ကျရင် historic place ပေါ့နော်။တကယ် architect of independence ပေါ့နော်ဘုရားကြီးကြီးပေါ့နော်။ဒီအစားစားတက်ကလည်း30ရက်30ရက်30ရက်တန်းဂုံကြီးကြီးကောင်းတဲ့နောက်ကဘာမှာပေါ့နော်။ဘုရားကြီးကျဆွင်းနေတာပေါ့နော်။ဒီနေ့လည်းအတော့ရာရောရှိပြီးတော့တန်းကြီးကဆက်လုပ်ပါလေလို့စဉ်းစားတော့တောင်းနေပါလေ
။အာဇာနည်ပိမှန်မှာလုပ်တဲ့နိုင်ငံတော်အခမ်းအနားမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဗိုလ်ချုပ်အောင်ဆန်းမိသားစုဝင်အဖြစ်နဲ့အခြားအာဇာနည်ခေါင်းဆောင်တွေရဲ့မိသားစုဝင်တွေနဲ့အတူအာဇာနည်ခေါင်းဆောင်တွေကိုဂါရဝပြုခဲ့ပါဗျ။နိုင်ငံပိုင်သတင်းစာတွေမှာတော့နှစ်စဉ်လိုလိုဖော်ပြနေကြအတိုင်းဗိုလ်ချုပ်အောင်ဆန်းရဲ့မိန်ကုံးကောင်းတော့ချက်တွေကိုဖော်ပြခဲ့ကြပါလိမ့်ရှင်။
မမီခါဒရင်ပေးပို့ထားတာပါရှင်။ထိုင်းမြန်မာနယ်စပ်မှာတော့အာဇာနည်နေ့အထိမ်းအမှတ်ဖြစ်ဟောပြောပွဲတွေနဲ့စာစီစာကုန်းပြိုင်ပွဲတွေ၊ပကြီပြပွဲတွေအပြင်စွန့်ကြွေးတာတွေကိုလည်းပြုလုပ်ခဲ့ကြပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မှာတော့ရွှေပြောင်းလုံသမားတွေရဲ့ကလေးအတွက်ဖွင့်ထားတဲ့စာတင်ကျောင်းတွေမှာလည်းအာဇာနည်နေ့အထိမ်းအမှတ်ပွဲတွေကိုကျင်းပတာတွေလုပ်ခဲ့ပါတယ်။ဒီထဲမှာ73နှစ်ကြာတဲ့ဒီနှစ်စဉ်အာဇာနည်နေ့ကိုလုပ်ခဲ့တဲ့စောအထက်တန်းကျောင်းမှာလည်းဟောပြောပွဲတွေနဲ့ကလေးတွေကိုအာဇာနည်နေ့နဲ့ပတ်သက်တဲ့ညံစမ်းမေးခွန်းတွေစာစီစာကုန်းပြိုင်ပွဲတွေလုပ်ပေးခဲ့တာပါမြမပီနဲ့အလန်းဝဲတဲ့နေရာဖြစ်လို့ကလေးတွေစိတ်ထဲမှာပို့ပြီးတော့သိရှိအောင်အာဇာနည်နေ့ကိုမဖြစ်မနေလုပ်ပေးရတာဖြစ်တယ်လို့လဲကျောင်းအုပ်ဖြစ်တဲ့ဦးကျော်သူရကပြောပါတယ
်ဟိုပါမိုက်ဂရန့်ကလေးတွေဆိုတော့ကျွန်တော်တို့ကပို့ပြီးတော့လုပ်ပေးရမယ့်တာဝန်ကပို့ပြီးတော့ရှိသွားတာပေါ့သူတို့ကဒီကျောင်းရာတွေကစာအုပ်ထဲကနေပဲသိရရှိတယ်မြမပီမှာဆိုရင်တော့ပုံမှန်အဝေါ်ဆွဲတာတို့တဲ့နိုင်30ဖော်မှာပကြိတ်ကြောက်တိုင်းသွားပြီးတော့လေးပြည်သားတို့ဒီအများနဲ့မြစ်တွေ့နေရတယ်အခုဒီမှာကျတော့ဒီနိုင်ငံဆိုတော့ကျွန်တော်တို့ဒါတွေကမသိရဘူးပေါ့ဘဝဆွဲလို့ကလည်းမသိတော့အဲ့လိုမျိုးလေးတွေရှိတော့ကျိုးချောင်းလေးတွေပြန်ပြီးတော့ဒေရှာပတ်ချာရှင်းပြရတာပေါ့အဲသူတို့ကကျွန်တော်တို့အကြောင်းကတော့အများနဲ့လိုလိုဒီဟာကိုလုပ်တယ်နောက်ပြီးစိုက်ဆိုင်ခေါင်းဆောင်ဝဲလေးတွေအကြောင်းရလေးတွေသူတို့ကြိုပြီးတော့လေ့လာခိုင်းတာလေအဲ့လိုမျိုးလေးတွေဆိုတော့အများနဲ့တော့သူတို့သိပါတယ်အာဇာနည်နဲ့ပတ်သက်တဲ့ဟာလေ
သောစာပီတွေမှာပဲတည်ခွင့်ရတဲ့အာဇာနည်တွေအကြောင်းကိုအခုလိုမျိုးဟောပြောပွဲတွေနဲ့အထိမ့်မှတ်တွေလုပ်ခြင်းအဖြစ်သူတို့ပိုတည်ခွင့်ရလာတာဟာအတုယူစရာတွေဖြစ်လာခဲ့တယ်လို့လည်းကျောင်းသားတဦးကပြောပြပါဗျ
။သူတို့ရဲ့လုံဆောင်ချက်တွေနော်သူတို့ရဲ့စိတ်ဓာတ်တွေသူတို့ရဲ့စီကံတွေသူတို့ရဲ့ကြင်ကြံအားထုတ်ခဲ့တဲ့နှစ်တွေသူတို့ကြိုးစားအားထုတ်မှုတွေအကုန်လုံးကိုလည်းကျွန်တော်တို့တည်ခွင့်ရလာတယ်။တည်ခွင့်ရလာတယ်။သူနဲ့ပတ်သက်ပြီးအတုယူစရာတွေကရှင်ထဲမှာအများကြီးပဲကြံခဲ့တယ်ဗျ။ဒီကဖောက်မှတ်ယူတာတဲ့စိတ်ဓာတ်ပြင်းမလျှော့တဲ့ဇွဲလုံးလာနဲ့ကြိုးစားတဲ့သူရဲ့စိတ်ဓာတ်တွေအများပြည်သူအတွက်ကိုဘိုးတော်ဘိုးတော်မကြည့်ဘဲအများပြည်သူအတွက်ဆက်ပြီးဆွန့်လို့နင်းနာခံရသူရဲ့ကောင်းမွန်တဲ့စိတ်ဓာတ်တွေအများကြီးပဲဒီထဲမှာကြံခဲ့ပါလားသူတို့လိုမျိုးအခြေခံပြီးသူရဲ့စိတ်ဓာတ်တွေနော်ဘုရားအဆန်းအဲအာသာနေကိုယ်ရဲ့စိတ်ဓာတ်တွေစီကံအခြေခံပြီးတွားရင်တော့ကျွန်တော်တို့နိုင်ငံရေးတပိုင်းနဲ့လူငယ်တွေရဲ့စိတ်ဓာတ်ပိုင်းနဲ့ရှင်းပိုင်းကောင်းမွန်လာပြီးတော့ခြားနိုင်ငံတွေကဘာတစ်ခါကဘာတစ်ခါဒီမှာတန်းနိုင်မယ်လို့ကျွန်တော်မြင်နေတယ်
ထိုင်းမြန်မာနယ်စပ်မှာတော့စာတင်ကျောင်းပေါင်း60ကျော်ရှိပြီးစာတင်ကျောင်းတချို့မှာတော့ဒီနေ့အထိမ်းအမှတ်ဖြစ်ကျောင်းပိတ်တာတွေရှိသလိုတချို့ကျောင်းတွေကအာဇာနည်ခေါင်းဆောင်ကြီးတွေအတွက်စွန့်ကပ်လူဒဏ်နာတွေလည်းလုပ်ခဲ့ကြပါတယ်။တချို့ကျောင်းတွေကတော့ဟောပြောပွဲလေးတွေလုပ်ပြီးကလေးတွေကိုအာဇာနည်နေ့နဲ့ပတ်သက်လို့အတုယူစရာတွေဖြစ်အောင်သင်ကြားပေးကြပါတယ်ရှင်
။မန်အင်းမှာသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ American ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။သမ္မတဒေါ်နယ်ထရမ့်မကြသေးခင်ကတွားခဲ့တဲ့နိုင်ငံခြားခီးစဉ်ပေါ်ပြည်ရင်းရောပြည်ပကပါဝေဖန်မှုတွေထွက်ပေါ်နေပါတယ်။ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာပြုလုပ်တဲ့ထိပ်သီးစည်းဝေးပွဲမှာလည်းသမ္မတထရမ့်ဟာအမေရိကန်ထောက်လှမ်းရေးအေဂျင်စီတွေထက်ရုရှားသမ္မတဗလာဒီမီယာပူတင်အပေါ်ပိုပြီးယုံကြည်မှုရှိတဲ့သဘောဆောင်နေပါတယ်။ဒါ့အပြင်ဥရောပတိုက်ကမဟာမိတ်နေတိုးအဖွဲ့ဝင်နိုင်ငံတွေအနေနဲ့အဖွဲ့ဝင်ကြီးတိုးမြင့်ထဲဝင်ဖို့ထပ်မံတောင်းဆိုလိုက်ပါတယ်။သမ္မတထရမ့်ရဲ့တမျိုးကြမဟုတ်တဲ့ဒီချင်းကန်နီဟာကောင်းကျိုးဖြစ်စီမလားဆိုးကျိုးဖြစ်စီမလားဆိုတဲ့အကြောင်းကျွမ်းကျင်သူတွေနဲ့ plugin အစီအစဉ်မှာ Greta Van Susteren ဆွေးနွေးထားတာကို VOA သတင်းတောက် Robert Raphael ကသတင်းပေးပို့ထားပါတယ်။ကိုဇော်ဝင်းလိုင်ကအပြည့်အစုံကိုတင်ပြပေးပါမယ်ရှင်
။ရုရှားသမ္မတဗလာဒီမီပူတင်နဲ့ထိပ်သီးဆွေးနွေးပွဲကျင်းပဖို့မထွက်ခွာခင်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာ ရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ပြောဆိုသွားမယ့်အကြောင်းသမ္မတဒေါ်နယ်ထရမ့်ကကတိပေးခဲ့တာပါ။ဒါပေမဲ့တွေ့ဆုံပြီးတဲ့အခါရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တယ်လို့အမေရိကန်ထောက်လိုင်းအေဂျင်စီတွေရဲ့ပြောဆိုမှုကိုသူယုံပါသလားလို့မေးတဲ့အခါအားလုံးအံ့အားသင့်စရာသမ္မတထရမ့်ကဖြေကြားခဲ့ပါတယ
်။ My people came to me, Dan Coats came to me and some others, they said they think it's Russia.
မြန်မာလူမျိုးအကြံပေးဒန်ကော့အပါဝင်ရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့အကြောင်းလာပြောကြပါတယ်။ဒီမှာသမ္မတပူတင်ရှိနေပါတယ်။သူကရုရှားမဟုတ်ပါဘူးလို့ပြောပါတယ်။ဒါကြောင့်မို့ရုရှားဖြစ်နိုင်တယ်လို့ကျွန်တော်မထင်တဲ့အကြောင်းပြောချင်ပါတယ
်။သူရဲ့အဲ့ဒီလိုပြောဆိုမှုအပေါ်ပါတီနဲ့စလုံးရဲ့ဝေဖန်မှုတွေထွက်လာပြီးတဲ့နောက်မှာတော့သမ္မတကသူစကားမပြောမိခဲ့တယ်လို့ဆိုပါတယ
်။ I said the word would instead of wouldn't. The sentence should have been I don't see any reason why I wouldn't.
ရုရှားဖြစ်နိုင်တယ်လို့ပြောရမယ်ဆာမဖြစ်နိုင်ဘူးလို့ကျွန်တော်ပြောမိခဲ့ပါတယ်။ရုရှားမဖြစ်နိုင်ဘူးလို့ကျွန်တော်ဘာလို့မထင်ရမှာလဲ။ဒါမှမဟုတ်ဘာလို့ရုရှားမဖြစ်ရမှာလဲလို့ပြောခဲ့တင်တာပါ။အ
င်မြူရဆိုင်ယာ VOA သတင်းတော်စတီဖာမန်ကတော့လွတ်တော်ကိုပြန်ရှင်းပြရတဲ့အလို့ဟာမလွယ်ကူတဲ့အကြောင်းပြောပါတယ
်။ I think that the clarification perhaps with some of the Fox News commentators who've been very strongly supportive of the president.
ဖောက်သတင်းဌာနလို့လွတ်တော်ဥက္ကဋ္ဌဟောင်း New Gingrich လို့သမ္မတကိုယုံယုံကြည်ကြည်ထောက်ခံသူတွေကတော့သမ္မတရဲ့ရှင်းပြချက်ကိုလက်ခံကြမယ်ထင်ပါတယ်။ဒါပေမဲ့တခြား Republican Party ဝင်တွေကတော့အတော်လေးစိုးရိမ်နေကြတယ်ဆိုတာကျွန်တော်တို့တွေ့နေရတော့မှာပြီးတော့ Democrat တွေကလည်းလုံးဝမယုံကြည်ကြပါဘူ
းမနေ့တုန်းကတော့သူ့အနေနဲ့ရုရှားအပေါ်ပြင်းထန်စွာဆက်ဆံနေတဲ့အကြောင်းသမ္မတထရန့်ကအင်ဗျူရောမှာပြောကြားခဲ့ပါတယ
် We're doing very well probably as well as anybody has ever done with Russia
တခြားလူတွေရုရှားပေါ်မှာဆက်ဆံခဲ့တယ်လို့ပဲကျွန်တော်တို့စောင့်ချက်တွေကကောက်ပါတယ်ရုရှားပေါ်မှာကျွန်တော်လောက်ပြင်းထန်ထန်ဆက်ဆံတဲ့သမ္မတမျိုးမရှိခဲ့ဘူးပါဘူး
သမ္မတထရမ့်အနေနဲ့ဟယ်စင်ကီမြို့မှာသူပြောခဲ့တာတွေကိုပြန်ရှင်းပြတာဟာအရေးပါတယ်လို့ရဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးကောင်စီက James Robbins ကပြောပါတယ်။ဒါပေမဲ့သူဆက်ပြောတာက
Whether we see an improved relationship whether issues like Crimea Ukraine support for Iran Syria come to the
American and Russia ကြားဆက်ဆံရေးတိုးတက်ကောင်းမွန်တာပဲဖြစ်ဖြစ် Ukraine နဲ့ Crimea ကိစ္စ Iran နဲ့ Syria ကိုထောက်ခံတာစတာတွေဟာနောက်ပိုင်းပြုလုပ်မဲ့ဆွေးနွေးမှုတွေမှာပါလာမှာဖြစ်ပြီးနိုင်ငံရေးရှိဆက်ဆံရေးကိုအဆုံးဖြတ်ပေးမယ့်ကိစ္စတွေဖြစ်ပါတယ်။ဒါပေမဲ့ရေတိုမှာတော့လက်ရှိဖြစ်နေတဲ့နိုင်ငံရေးအခက်အခဲကိုကြော်ဖြတ်ကြအောင်ပါပါ
။ခီးစဉ်အတွင်းတင်းမာမှုဖြစ်ပေါ်ခဲ့တဲ့နောက်ထပ်အကြောင်းအရာကတော့နေတိုးအဖွဲ့ဝင်တွေစစ်အုံစည်းနဆတိုးဖို့သမ္မတထရမ့်ကတောင်းဆိုခဲ့တဲ့ကိစ္စပါ။နေတိုးမဟာမိတ်အဖွဲ့တွေပေါ်ထားတဲ့သမ္မတထရမ့်ရဲ့သဘောထားကြောင့်အဖွဲ့ဝင်နိုင်ငံတွေရဲ့လုံခြုံရေးအခြေအနေအားလျော့လာနိုင်တယ်လို့ American Enterprise Institute ကဒါလီဘော့ရိုဟက်ကပြောပါတယ
်။ I think the biggest story here is the future of NATO and the credibility of the alliance.
ဒီနေရာမှာအရေးကြီးဆုံးကိစ္စက NATO ရဲ့အနာဂတ်နဲ့မဟာမိတ်အဖွဲ့ရဲ့ဂုဏ်သိက္ခာဖြစ်ပါတယ်။အဖွဲ့ရဲ့ဂုဏ်သိက္ခာဒီသမရကြောင့်တဖြည်းဖြည်းနဲ့တစစီကျဆင်းလာနေပါတယ်
။ Brussels မြို့မှာကျင်းပတဲ့ NATO ထိပ်သီးဆွေးနွေးအပြီးမှာတော့သူတို့အနေနဲ့ငွေကြေးထုတ်ဝေမှုကိုတိုးမြှင့်လှုပ်ဆောင်သွားမယ်အကြောင်းအဖွဲ့ဝင်နိုင်ငံတွေကကြေညာခဲ့ကြပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်ပါရှင်။ရုရှားဘက်ကအမေရိကန်တွေကိုစစ်ဆေးမေးမြန်းမှုတောင်းဆိုလိုက်တာကိုအမေရိကန်နိုင်ငံသားဝင်ကြီးဌာနကချက်ချင်းပယ်ချလိုက်ပေမဲ့အင်ဖြူတော်ဘက်ကတော့မရေမရာလုပ်နေပါဗါး2016အမေရိကန်သမ္မတရွေးကောက်ပွဲကိုလမ်းလွဲသွားစေဖို့ဝင်ဆွတ်ခဲ့တယ်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာတရားစွဲထားတဲ့ရုရှားအရာရှိ12ဦးကိုစစ်ဆေးမေးမြန်းမှုရုရှားဘက်ကခွင့်ပြုပေးမှာဖြစ်တဲ့အတွက်အမေရိကန်နိုင်ငံသားတွေကိုလည်းပြန်စစ်ဆေးခွင့်ပြုဖို့တောင်းဆိုလိုက်တာပါရုရှားဘက်ကတောင်းဆိုသူတွေထဲမှာရုရှားဆိုင်ရာအမေရိကန်သံမကြီးဟောင်းလဲပါနေချိန်မှာအင်ဖြူတော်ဘက်ကတော့ဒါကိုခွင့်မပြုနိုင်ဘူးလို့အပြတ်မငင်းနိုင်သေးဘူးလို့မနေ့ကထုတ်ပြောထားတာကို VOA သတင်းတောက်ဇလာတီကာဟုတ်သတင်းပေးပို့ထားပါတယ်ကိုဝင်းမင်းကပြောပြပါမယ
်ဟုတ်ကဲ့ပါအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဖင်လန်နိုင်ငံမှာထိပ်သီးဆွေးနွေးပွဲလုပ်ရမှာရုရှားဘက်ကအခုလိုခွင့်ပြုဖို့ကံလန်းတောင်းဆိုမှုတွေလုပ်ခဲ့တာပါသမ္မတပူတင်ကတန်တရားရှိထားတဲ့ American 12ဦးကိုရုရှားဘက်ကစစ်ဆေးမေးမြန်းလို့ရရင်အထူးစုံစမ်းစစ်ဆေးမှုမူလအနေနဲ့လည်းရုရှားကိုလာပြီးတရားစွဲထားတဲ့ရုရှား12ဦးကိုစစ်ဆေးမေးမြန်းနိုင်တယ်လို့ပြောခဲ့ပါတယ်။ရုရှားရဲ့အဓိကပြစ်မှတ်ကတော့ရုရှားလူခွင့်ရချုပ်ဖောက်မှုတွေကိုဥဆောင်ဆန့်ကျင်ခဲ့တဲ့လန်ဒန်ခြေစိုက်ရင်းနှီးမြှုပ်နှံသူ Bill Browder ပါ။သမ္မတပူတင်က Mr. Browder နဲ့သူနဲ့တွေ့လို့တဲ့သူတွေကရုရှားမှာအခွင့်မဆောင်ပဲအမျက်အစွန်းတွေအများကြီးယူသွားခဲ့တယ်ဒီအမြတ်ငွေတချို့ကိုအမေရိကန်ထောင်လိုင်းရေးအကူအညီနဲ့တိုင်းပြည်တွေကနေထုတ်ယူသွားခဲ့တယ်လို့ထုတ်ပြောခဲ့ပါတယ်။အခုလိုရုရှားဘက်ကတောင်းဆိုလာတာကိုအမေရိကန်နိုင်ငံသားရေးပြောခွင့်ရဟက်သာနျူးဝက်က လုံးဝအဓိပ္ပာယ်မရှိဘူးလို့အပြတ်ပယ်ချလိုက်ပြီးအခုလိုပြောခဲ့ပါတယ
် We continue to urge Russian authorities to work with the US Department of Justice
ကျမတို့အနေနဲ့ရုရှားအနာဘိုင်တွေကိုဆက်တိုက်တွန်းနေပါတယ်ပြစ်မှုကျူးလွန်တယ်လို့ရုရှားဘက်ကဆွဆွဲထားတဲ့ရုရှားနိုင်ငံထဲမှာရှိနေတဲ့သူတွေကိုအမေရိကန်တရားရုံးဝန်ကြီးဌာနနဲ့တိုင်ပင်ပြီးတော့အရေးယူဖို့ပါဒီဆွဆွဲချက်ထဲမှာ Mr. Browder အပြင်သူ့ကုမ္ပဏီနဲ့တခြားလူတွေနောက်ရုရှားနိုင်ငံသားတွေအထိပါပါတယ
်ဒါပေမဲ့အင်ပီရောပြောခွင့်ရဆာရာဆန်ဒါစ်ကတော့အခုလိုမပယ်ချခဲ့ပါဘူ
း There was some conversation about it
ဒီကိစ္စအကြောင်းအပြန်အလှန်ဆွေးနွေးခဲ့တာတချို့ရှိပါတယ်ဒါပေမဲ့ American ဘက်ကနေဘာလို့ပြေးမလဲလို့ဂရိပေးခဲ့တာတော့မရှိပါဘူးတမရအနေနဲ့သူ့အဖွဲ့နဲ့တိုင်ပင်ပါအောင်မယ်ဒီကိစ္စပေါ်ကြီးညာဖို့ရှိလာရင်လည်းအားလုံးကိုအသိပေးမှာပါ
တကယ်တော့ရုရှားဘက်ကအခုလိုစစ်ဆေးခြင်းတဲ့ American တွေထဲမှာ American လွှတ်တော်အမတ်တွေလုံခြုံရေးအရာရှိတွေနဲ့ရုရှားဆိုင်ရာ American သံတမန်ကြီးဟောင်း Michael McFaul တို့လည်းပါပါတယ်သံမကြီးမဖိုးကဒီရုရှားတောင်းဆိုချက်ကိုအတိတ်ပဲမရှိဘူးဆိုတဲ့သုံးနှုန်းနဲ့တုံ့ပြန်မှုအင်ပီရိုကိုတိုက်တွန်းထားပါတယ်။ဒါအပြင်သံမကြီးဟောက်မဖိုးအနေနဲ့ဒီအမေရိကန်ရုရှားထိပ်သီးဆွေးနွေးပွဲမတိုင်ခင်ကတည်းကသမ္မတထရမ့်ရဲ့ရုရှားပေါ်ယက်တီချက်ကိုစိုးရိမ်တယ်လို့အခုလိုထုတ်ပြောခဲ့ပါတယ
်။ My greatest fear is that President Trump would be too friendly.
ကျွန်တော်စိုးရိမ်ဆုံးကတော့သမ္မတထရမ့်အနေနဲ့ Vladimir Putin နဲ့ပလူပလဲဖြစ်ပြီးတော့မတရားသွားပြီးတော့ချိမြောက်မိမှာကိုပါ
။ဒါပေမဲ့သမ္မတထရမ့်ဘက်ကတော့အခုလိုဝေဖန်လာတာကိုမနေ့ကပဲပယ်ချခဲ့ပြီးအခုလိုပြောခဲ့ပါတယ
် There's been no president ever as tough
ရုရှားအပေါ်မှာကျွန်တော်လောက်ခတ်မှမှဆက်ဆံတဲ့သမ္မတမရှိပါဘူးတရားကျင့်ရင်ဖြစ်ခဲ့တဲ့ကိန်းဂဏန်အချက်အလက်တွေကိုရှာကြည့်လိုက်ပါပိတ်ဆို့တန်ခတ်ထားတာတွေအဲ့ဒီမှာတန်အမတ်တွေမထားတာတွေပေါ့လေ
အခုလိုအချိန်မှာရုရှားတချို့လိုဆဆွဲထားတဲ့အမျိုးသမီးကိုအမေရိကန်နိုင်ငံထဲမှာထိန်းသိမ်းထားတဲ့အပေါ်ရုရှားနိုင်ငံရဲ့ဝန်ကြီးဌာနဘက်ကတော့ဒီလိုရက်ကထရမ့်နဲ့ပူတင်ထိပ်သီးဆွေးနွေးပွဲအောင်မြင်မှုတွေကိုသိငယ်သွားစေဖို့ဖြစ်တယ်လို့ပြန်ပြောထားပါတယ်ခင်ဗျာ
ဒီကနေ့ညနေပိုင်းစီစဉ်အတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ရှင
်တော့ဆက်ကြောင်းအမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝန်စွပ်ဖွဲ့ရမှာတိုက်ရိုက်ပါဝင်ခဲ့တဲ့သမ္မတဗလာဒီမီယာပူတင်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ထောက်လိုင်းသတင်းတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်သိရှိထားတဲ့အတိုင်းအတာပမာဏကိုပေါ်တူနေထုတ်နယူးယောက်တိုင်းသတင်းစာကဖော်ပြလိုက်ပါတယ်။ပြင်ပဒီမိုကရက်တစ်ပါတီသမ္မတလောက်ဟီလာရီကလင်တန်ပေါ်အနိုင်ရခဲ့တဲ့ရွေးကောက်ပွဲမှာရုရှားရဲ့စွပ်ဖွဲ့မှုအခန်းကဏ္ဍကနေအာရုံလွဲဖို့သမ္မတထရမ့်အစင်တစိုက်ကြိုးပမ်းခဲ့တာကိုလည်းသတင်းစာကအလေးထားဖော်ပြခဲ့တာပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝန်စွပ်ဖွဲ့ခဲ့ကြောင်းအမေရိကန်ထောက်လိုင်းအသံဝင်အသုံးသက်ချက်ကိုသမ္မတထရမ့်လက်ခံမခံဆိုတဲ့ပေါ်အင်ဗီရိုမှာတော့ရှုပ်ထွေးနေဆဲဖြစ်ပါတယ်။မနေ့ကအစိုးရဖွဲ့အစည်းအဝေးတွင်ရုရှားကအမေရိကန်အတွက်ချင်းချောက်မှုတရားဖြစ်ရှိနေတုံးမလားဆိုတဲ့အမေးကိုသမ္မတထရမ့်ကခေါင်းကပ်ပြီးချင်းချောက်မှုဖြစ်မရှိတော့တဲ့အကြောင်းပြောခဲ့တာပါ။နိုင်ပိုင်းကြားတင်းစားရှင်းလင်းပွဲမှာတော့အင်ဗီရိုပြောပြချင်ရရာရှိဆာရာဆန်ဒါစ်ကသမ္မတအနေနဲ့မိကုန်းကိုအပြစ်မပေးလို့ကြောင်းငင်းဆန်ခဲ့တာဖြစ်ပြီးဒင်းတောက်ရဲ့မိကုန်းကိုတိုက်ရိုက်ဖြေပေးတာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်။ပြည်ထောင်စုမှာအာယုံကျော်ထိခဲ့ပြီးလူသေးစီလောက်တဲ့အစိမ့်နဲ့ရုရှားထောင်လိုင်းရောင်းတဲ့သမီးဖြစ်သူတို့ကိုတိုက်ခတ်ခဲ့မှုရဲ့နောက်ွယ်ကတန်ရရှိသူတွေကိုရဲတပ်ဖွဲ့ကဖောက်ထုတ်သိရှိထားပြီးဖြစ်တဲ့ကြောင့်ပြည်ရှာသတင်းဌာနတခုကဖော်ပြလိုက်ပါတယ်။လွန်ကျွေးကင်မရာမှတ်တမ်းတွေဗီဒီယိုတွေနဲ့အခင်းဖြစ်ချိန်မှာနိုင်ငံတွင်းဝင်ရောက်လာသူတွေရဲ့စီးရင်တွေကိုတိုက်ဆိုင်စစ်ဆေးအတည်ပြုခဲ့တယ်လို့လည်းဖော်ပြခဲ့တာပါ။မြန်မာနိုင်ငံမှာလူခွင့်ရေးချုပ်ဖောက်မှုအခြေအနေတွေဟာစိုးရိမ်စရာကောင်းလောက်တဲ့အခြေအနေမှာရှိနေစေဖြစ်ကြောင်းပြစ်ကတ်တွေကြုံရတဲ့ရခိုင်ပြည်နယ်ကနေအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုမကြသေးခင်ကရောက်လာတဲ့ရိုဟင်ဂျာတွေထံကသိရတယ်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကပြောဆိုလိုက်ပါတယ်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာက Thomas Branded ဖြစ်ပါတယ်။အခုကျမတို့ရေဒီယိုအစီအစဉ်ပြပြချင်း Asia 67 ဂျူရူကထုတ်လွှင့်ပေးမဲ့ VOA TV အစီအစဉ်တွေကိုကြည့်ရှုနိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.
From Washington,